မြန်မာချက်ငွေတန်ဖိုးကျဆင်းမှုတွေကိုဟန့်တားဖို့ဆိုပြီးဒေါ်လာဈေးကစားတဲ့ဆိုတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်တချို့ကိုအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကနိုင်ငံခြားငွေစီမံခန့်ခွဲမှုပုံမှန်နဲ့အရေးယူထားပါတယ်။ဒါဟာ NLD အစိုးရသက်လက်ထက်ဒေါ်လာဈေးကစားသူဆိုတဲ့ဆွဆွဲချက်နဲ့ပထမဆုံးအရေးယူမှုလည်းဖြစ်ပါတယ်။ဒီလိုရကြောင့်မြန်မာချက်ငွေတန်ဖိုးမကြုံစဘူးထိုးကြတဲ့အနေအထားကိုဘယ်လောက်ကာကွယ်နိုင်မှာမလဲ။ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်။
ငွေကြေးစည်းကစားတဲ့သူတွေကိုစစ်ဆေးအရေးယူရမှာ2012ခုနှစ်နိုင်ငံသား3ွေစီမံခန့်ခွဲမှုပုံမှန်4243နဲ့အထူးစုံစမ်းစစ်ဆေးဦးစီးဌာနစာသုံးလုံးကအရေးယူတာဖြစ်ပါတယ်။စာသုံးလုံးညွှန်ကြားရေးမှူးဦးအောင်မျိုးကအခုလိုပြောပါတယ်
။ဟုတ်ကဲ့တယောက်ဟုတ်ကဲ့ရောက်ပါခင်ဟုတ်ကဲ့ကျွန်တော်အားလုံးဟိုယူဆင်ဖွင့်ထားတဲ့အားလုံးပေါ့5ယောက်တယောက်ဟိုဖြစ်နေတယ်လေ။ဟိုအပြေးဟိုဖြစ်နေတာအခုရောက်စလာဟိုစစ်ကမှာဟုတ်ကဲ့။အော်ဒီနေ့ပြအချိန်တော့ကျတော့တိကျတော့ဟိုမှဖြစ်လာခေါ့။ကျွန်တော်တို့ဟိုပေါ့နိုင်ငံသားငွေစပန်ခံခွင့်မှုဟိုပုံမှန်ဟိုနဲ့ဖွင့်လာတာပါခင်။ကျွန်တော်40နှစ်43ပါဟုတ်ကဲ့။ကျွန်တော်တို့ဆက်စစ်နေတော့ခင်ဗျာအရေးတွက်အလုံးကိုတိကျပြောလို့မရဘူးပေါ့ဟုတ်။ကျွန်တော်ဆက်စစ်နေတော့မှဆက်ပြီးတော့ဟိုထပ်ကိုခေါ်ယူလို့စစ်စစ်ထားတယ်တော့နေတော့မှဟုတ်ကဲ့။ဖြည်းမားလည်းပါပါလေခေါ်ယူစစ်စစ်တာတော့အလုံးပါလေ
။ကျငွေတန်မှုမကြုံစဘူးထိုးကြနေတဲ့ချိန်ဒေါ်လာဈေးကစားတဲ့သူတွေကိုအရေးယူမဲ့အကြောင်းသမနာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးက27/22ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးနောက်ပိုင်းဖမ်းဆီးစစ်ဆေးတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။လုပ်ငန်းရှင်တွေဘက်ကတော့ကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အစိုးရနဲ့ဗဟိုဘဏ်ကိုအကြံပေးတင်ပြနေကြပါတယ်။အခုလိုငွေကြေးကစားတဲ့သူတွေကိုအရေးယူတာနဲ့ပတ်သက်လို့စီးပွားရေးလေ့လာသုံးလပ်သူဦးမင်းခင်ကတော့
ဖမ်းနေစီးတဲ့စစ်ဆေးတွေရေးယူရပေါ့ဗျာခေါတော့အရေးမယူဘဲနဲ့ဟိုဒီစစ်စွာရီလက်ထက်ကဟိုထိန်းသိမ်းထားပြီးတော့တခါတလေဟိုတယ်မှာတော့ထားပြီးတော့နောက်မှာပြန်လှည့်တာမျိုးတော့ရှိတယ်ဆိုတော့ဒါကတကယ်အချင်းမဟုတ်ဘူးဆိုတာမရှိပါဟိုတာလကလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တကယ်အဖြေကိုလုံးရမယ်တကယ်အဖြေဆိုရင်ဥပဒေစနစ်နော်ဘာတွေမှန်းနေလဲဘာတွေဖြစ်နေလဲအဲ့ဒါတွေကိုဘယ်လိုတက်မှတ်မလဲနော်အဲ့လိုတက်မှတ်တဲ့အခါမှာလက်ပတ်နေတဲ့စီးပွားရေးတွေမှာဟိုပါဝင်နေတဲ့လူတွေအမှန်ငယ်ဒီလမ်းကြလုံးလုံးခင်ဟောဘာလုပ်မလဲဘယ်လိုလုပ်ဆိုင်နေရင်အခြေအနေတစ်ခုကြားကာလအကြောင်းလေးအခြေအနေကိုဘယ်လိုစီမံခန့်ခွဲမလဲအဲ့ဒါတွေလိုရတာအဲ့ဒါတွေလုပ်နိုင်မှာတကယ်ဖြေရရမှာ
ဒီနေ့ညနေပိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာကိုငွေလဲနှုန်း1540ကျပ်ဝန်းကျင်မှာရှိနေပါတယ်ပြခဲ့တဲ့ရပိုင်းတွေအားနဲ့စာရင်ဒေါ်လာကိုငွေလဲနှုန်းကျပ်80ကျော်အထိပြင်းပြအားဖြင့်ကျပ်ငွေဘက်ကဈေးပြန်တက်လာတာဖြစ်ပါတယ်ငွေကြေးကစားတဲ့သူတွေလိုပဲရွှေဈေးကစားသူတချို့ကလည်းစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမြဲဒီသတင်းတွေနဲ့ပတ်သက်လို့တော့အတည်ပြုချက်မရသေးပါဘူးကျပ်ငွေတန်ဖိုးကျဆင်းတာဟာနိုင်ငံကငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြဲမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ